Welcome to the Voice of America in Burmese.
စတဲ့မင်္ဂလာပြပြနဲ့ပြည်စုံနဲ့မနေခင်ဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရ2019ခုနှစ်ဖေဖော်ဝါရီလ23ရက်စနေနေ့မနေခင်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေအိုင်နိုမီတာ3040 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုကြောင်လူနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါဆီးရီးယားက IS အစွန်းရောက်ဖွဲ့ထိန်းချုပ်ထားတဲ့ဒေသနောက်ဆုံးနေရာလေးကနေရဲသားတွေကိုဆက်ပြီးကဲထုတ်နေပါတယ်အကြခင်ကျင်းပမဲ့လူ့ခွင့်ရေးကောင်စီစီဝေးမှာမြန်မာနိုင်ငံနဲ့ဆိုင်တဲ့ဆုံးမချက်မူကြမ်းကိုဥရောပသမဂ္ဂ EU ကဥဆောင်တင်သွင်းဖို့ရှိပါတယ်ဥရောပကော်မရှင်နဲ့ EU ပြည်ပရေးရဌာနတို့ကအစိမ့်မြင့်ပုံစံလေးဖွဲ့ဟာမြန်မာနိုင်ငံမှာ900ကျော်လာရောက်လည်ဆက်ဆက်ပြီးတဲ့နောက်လူ့ခွင့်ရေးနဲ့လူ့သမားအခွင့်အရေးအခြေအနေတွေကိုသုံးသပ်နေကြပြီဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဗင်နီဇွဲလားမှာရင်ဆိုင်နေရတဲ့အကြက်တဲတွေကြောင့်နိုင်ငံကိုစွန့်ခွာသူအကြီးအကျယ်များပြားလာနေတယ်လို့ကုလသမဂ္ဂရဲ့ပြောဆိုချက်နဲ့ပတ်သက်လို့
Esperemos que el presidente de Colombia Iván Duque no le cumpla las órdenes a Donald Trump
ဗင်နီဇွဲလားသမ္မတမာဒူရိုပြောဆိုသွားတာပါဒီကြောင်းသတင်းနဲ့အတူပါကစ္စတန်အိန္ဒိယကြားတင်းမာမှုအခြေအနေရခိုင်ပြည်နယ်တွင်ငြိမ်းချမ်းရေးနဲ့ရင်းနှီးမြှုပ်နှံမှုအလားအလာစတာတွေကိုတင်ဆက်သွားမှာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လွင်တို့ပြောပြပေးပါအောင်ဗျာ
IS ဂျာမဲဝါဒီအဖွဲ့ကသူတို့ရဲ့နိုင်ငံတော်ဖြစ်ကြေညာထားတဲ့ဒေတာတွေကနေနောက်ဆုံးကြံနေတဲ့နေရာကနေအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုတင်ဆောင်ထားတဲ့ထရက်ကားတွေတောက်ကြနေကြထွက်သွားကြပါတယ်အဲ့ဒီဒေသကိုညွန်မောင်းဖွဲ့ရဲ့လေရင်တွေမောင်းသူမဲ့လေရင်တွေကဘုံကျဲတိုက်ခိုက်နေတယ်လို့တနက်ပစ်ခတ်တံတွေကလည်းကြားနေရသေးပါစီရဲနိုင်ငံရှိပိုင်းဘာဂူးစရကစပီယမ်မီတာ300လောက်ပဲကျန်တော့တဲ့နေရာကနေရက်သားတွေကိုကယ်ထုတ်နေတဲ့နောက်ဆုံးအဆင့်အနေနဲ့လူ100ကနေ1000လောက်ထွက်လာကြတယ်လို့လေလာသူတွေနဲ့အခြေအနေကိုစောင့်ကြည့်နေသူတွေကပြောပါတယ်ဒါပေမဲ့လည်းနောက်ထပ်လူပေါင်း6000လောက်အထိထွက်ခွာဖို့စောင့်နေကြဆဲဖြစ်တယ်လို့အမေရိကန်ကျောင်းတော်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တာဝန်ရှိသူတွေကသတိပေးထားပါတယ်ဒီတော့တွင်မှာပဲသမ္မတဒေါ်နယ်ထရမ့်ကဆီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်ရေးအတွက်အနည်းငယ်ဆက်ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ဟာတပ်ဖွဲ့အားလုံးကိုဆီးရီးယားကနေရုတ်သိမ်းရေးသူ့ရဲ့အစီအစဉ်ကိုပြောင်းလိုက်တာမဟုတ်ဘူးလို့ပြောပါရယ်ဆီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်300လောက်ပဲခြံထားပြီးခြံတဲ့တပ်ဖွဲ့တွေအားလုံးကိုရုတ်သိမ်းမယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောထားပါရယ
်တရုတ်နဲ့အမေရိကန်ကြားတင်းမာနေတဲ့ကုန်သွယ်ရေးအခြေအနေတွေပြည်လည်စေရေးနောက်ဆုံးအဆုံးသက်သဘောတူညီမှုညှိနှိုင်းမှုတွေလုပ်တဲ့အနေနဲ့နောက်လာတဲ့မှာတရုတ်သမ္မတရှီကျင်းပင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ကိုဖိတ်ခေါ်ပြီးတော့ဆွေးနွေးမှုတွေလုပ်မဲ့သဘောသမ္မတထရမ့်ကမနေ့တုန်းကပဲပြောဆိုလိုက်တဲ့အကြောင်း Washington Post အပါအဝင်အမေရိကန်သတင်းဌာနတွေတော်များများမှရေးသားဖော်ပြနေပါတယ်။ကွန်ဒိုင်းဆိုင်ရာတိမမှုတွေပြည်လည်စေရေးကြိုးပမ်းမှုတရအနေနဲ့တရုတ်ဒုဝန်ကြီးချုပ်လျူဟီနဲ့ဒီသမ္မတဒေါ်နယ်ထရမ့်တို့အိမ်ပြီးတော့မနေ့တုန်းကတွေ့ဆုံခဲ့ကြပါသေးတယ်။အမေရိကန်မှာညှိနှိုင်းမှုရောက်နေတဲ့တရုတ်ကွန်ဒိုင်းကိုယ်စားလှယ်ဖွဲ့ဟာအခုသတင်းပတ်ကုန်ထိဆက်ညှိနှိုင်းကြမှာဖြစ်ပြီးတနင်္ဂနွေတမမဟုတ်တင်းနာနေကြရင်တရုတ်နိုင်ငံကိုပြန်ရမယ်သဘောရှိပါတယ်။ညီနိုင်မှုတွေကအဆင်ပြေတယ်ဒါပေမဲ့လည်းဘာတွေဖြစ်လာမလဲဆိုတော့တော့စောင့်ကြည့်ရလိမ့်ဦးမယ်သမ္မတရှီကျင်းပင်နဲ့မကြာခင်ကာလမှာတွေ့ဆုံမှုလည်းညွှန်လင်းရတယ်လို့သမ္မတထောင်ကသတင်းလောက်တွေကိုအိမ်ပြီးတော့မှမေတုံးကပြောခဲ့ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ဆိုင်ရာတင်းမာမှုတွေဖြစ်လာနေတာတစ်နှစ်နီးပါးရှိလာပါပြီဒီကာလအတော်အတွင်းနှစ်ဖက်နိုင်ငံကကုန်သွယ်ဆိုင်ရာအရာရှိတွေအပြန်အလှန်ညှိနှိုင်းမှုတွေတရုတ်နဲ့အမေရိကန်မှာအပြန်အလှန်ကျင်းပနေကြတာဖြစ်ပါတယ်ဒါပေမဲ့လည်းထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာတော့မမြင်သေးပါဘူးထူးခြားတဲ့ပြည်လည်မှုတစ်ခုခုမရရင်အခုလာမယ့်မတ်လ၁ရက်နေ့မှာတရုတ်နိုင်ငံကသွင်းကုန်တွေရဲ့ဒေါ်လာဘီလီယံ200ဘူးမှာ100ခန်းလုံးအခွန်ကောက်နေရကနေ25ခန်းလုံးထိတိုးမြင့်ပြီးတော့ကောက်ခံမယ်လို့သမ္မတထရမ့်ကကြေညာထားတာရှိပါတယ်။ဒါပေမဲ့လည်းဒီသတ်မှတ်ရက်ကိုနောက်ဆက်ပြီးတော့ရွှေ့ဆိုင်နိုင်တယ်လို့လည်းသမ္မတထရမ့်ကမနေ့တုန်းကပြောပါတယ်
။ဗင်နီဇွဲလားနဲ့ဘရာဇီးလ်နှစ်နိုင်ငံနဲ့ဇနားမှာလူမျိုးတက်ဖို့တွေနဲ့ရုံးဆောင်ခတ်ဖြစ်တာကြောင့်အရသာ2ဦးထက်မနည်းတိဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။တောက်ကြနေကြရီဖြစ်ရဟာဗင်နီဇွဲလားနိုင်ငံရှိတော်မိုင်းကဘရာဇီးလ်နိုင်ငံနဲ့နေဆက်ဖေမွန်လူမျိုးစုတိုင်းရင်းသားတွေနေထိုင်တဲ့ Grand Savanna ဒေသမှာဖြစ်တာလို့သတင်းတွေမှာဖော်ပြကြပါတယ်။နိုင်ငံတွင်းကိုလူသားစာနာမှုအကူအညီတွေဝင်မလာအောင်သမ္မတ Nicolas Maduro တောက်စီနေတာကိုအဲ့ဒီဒေသလူလူကကန့်ကွက်ကြတာလို့မျက်မြင်တွေကပြောပါတယ်။ Venezuela အင်ဆောင်တပ်နဲ့ကြီးတပ်ကဘရာဇီးလ်နယ်စပ်မှာတင့်ကားတွေရွှေ့ပြောင်းချထားတာနဲ့အမျှဖေမွန်တိုင်းရင်းသားလူမျိုးစုဝင်တွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကြောင့်ရုံးဆန်ခတ်ဖြစ်တာလို့ဒေသတွင်းတာဝန်ရှိသူတူဖြစ်တဲ့မျိုးတော်ဝင် Emilio Gonzalez က AP သတင်းဌာနကိုပြောပါတယ်။လူမျိုးရေးတပ်ဖွဲ့ဝင်တွေကရဘာဂျီတွေမြေရုပ်ပုံတွေနဲ့ပြစ်ခတ်ပြီးဇနားပြသူတွေကမြားတွေကြောက်ခဲတွေနဲ့ပြန်ပစ်ကြတယ်လို့မျက်မြင်တွေကပြောပါတယ်အကူအညီတွေကိုတော့စနေနေ့မှာစပြီးပေးပို့ဖို့စီစဉ်ထားပါတယ် Brazil ni sama jangan dia kunci dia pun, tiga apa yang Amerika ngah bebo thare, asal asal siwa ni dekah kunci tamau miasa ha. Venezuela be kure dekahaya Colombia ni ngah baca kurang dia mah, dia dah sini zeba. Tamara Maduro ka kunci dia kunci entah bi dah ha. Amerika juga mui asal cete lu tamat thara.
Pikiran asal asal cakup ni dongah turki tamara resep tayi eruwangu pukca biro anak timbu jansimu ngah. Pawan pada dahulu sesuai bi, yang naik ciri sebenarnya pokuriku turki anak bandingka pawanan terlebih balik. Sesuai kaya tu aloha American cheese, turki ka Islam pada ikhansang. Fatullah Gulen ni senarai dahulu suara, Fatullah Gulen ha nengai ye ya anak timu kisahku nak kekan video cuka ni dah dulu turki anak bandingka sesuai ni dah. Mereka tahu jangan mana saudara bayi maro turki sepe ya si, naya kuzang ha uye ini gurut China lepas ini tesis dulu, lonjong itu folaga wanyau sinemi lo pansi ke balik, pansi kaya le duri le ma bumbuji senjir le duri ne, cara seni ya si le pawai mana, pasan tebi lo pelu ya le miadong telefon ni gua tungpiura gua sangci biro ribu, piu biro sangci biro, terlarai, ya le di ya gua lumiu pansi muri lo keralu soya sini yonga piu balik, pansi kaya de duri ha pada ikan zang. Gulanet sesat ni deh, mian apa sih kalau deh pilih lulus sobar deh. Waktu la gulan gara tu nasi sesat biru turki ma anak timu pih kere sura sesuai cikgu mahu bulu nyen surat habar deh. Agus rosyen anak timu jauza mune pada biru sesuai biru pansi kanare dua hari turki nengen tawai ma. Kena tanggung sih ni babi. Turki soya gulau ya dua jauh demokrasi gu kagaya mesa. Tawara kue lo duri gu pintan pilih ni lulus sura bawa muri dua bani lah.
American damage pet Yamabada season ago, Manet Chow Nagani Kononaiti. I don't meet that don't then kilohats go don't donga. I don't meet that lazy kilohats conish donya. I don't meet that lazy shit. Kilohats choutinga donya. Tutia and I were my line and meet that yakuze kilohats tinga kungarogani toilet being by the same.
You gun is an imminent pet in the good eyes, celebrity anybody. Malangnya luku ini jenisnya sahaja semasa muzium dia guh, perpoilan atau sumber dan sahaja jenis bahu sih deh. Kulo tempat luku ini kongsi jenis lezat yang siwe ma. Eropa tempat EU ga usang tenten dua melu. EU bila ia tanah EAS ye, perpoilan sahaja ni dengan buma popiat habar deh. Siwe guh perpoilan sahaja ni kani malan sahaja ni ti jenis bah luku ini kongsi tanah jumah jenis bah ma ba. Adi semasa muzium ma. Malangnya luku ini jenisnya sahaja kulo tempat tu sunan sesiye mu kan haragu terdan dua bune. Lukun ye kongsi ga, nadaur sa shikun ye sade mahala maa pwazi thare, lakhaan bine saan yaan tijja lo lade sunan se siye poye lungan dwi anyan zong saadi na ye taongsu daari pao maa pite lu. Chaniwa che zai, kula namaga saan yaan iyu kuzle poye ji ge, taan maa ji Walter Stevens ka piora gu gu ga bi, tere maa pwabya tha waare. Lukun ye chobao mu julun duri ko lu ya gu daong ka mu si zibu, chobao kanya duri dwe dea miya da mu ya si zibu ye ji zhe sura, iyu nene sabi alita piyo su da maa pibiro, Kula lama kakak kan posisi tarik lubuk itu posisi alamnya. Memang yang aku bawa sahaja pun abe tak dongtua melulu popiat tawar. Lukun yang kau si siwi kalau dua, esalam yang bawa sahaja pun uang silu. Tiga pudu lulu sampai dunia dalam kak. Memang yang ni bah tiga belas sudah macam dia lulu subar.
Memang yang dua yang lukun ini lalu makun ini ni dia sangat kepada EU yopat dalam kak pergi. Memang biji kisah orang pisang dua babi. Fevoi lah sesiapa kan belo nasi ni ni ti. Memang biji kita awal lagi le. Uyopat tamakane, uyopat tamakaye, piba iya tanaga, semen yashiriye, kizien, sangtabilo gudro uyopat gu piyao kebabi. Uyopat tamak, kula tamaka ka taupiane, sinikhanare ya yakai, kachene, shampine re duen, lukwen chopamuri shini ne surane, alutu maa kwenye re gale soin yale chene ma shini ne surajang. Di chene re plo shidre suragu, mimane ngan duen, iyu praka semen kudre re, toayao le lagera wa, turuye mima bi kizien duen ma, adika tabilo le lagere chedigaro, Nengan kau ubre dekau coba mule simsi. Si gaya ni, adik coba tu dekau ye yumu simsi. Kalau tak makai, tulung hansin ni, tambah cede ma buang sahaja mule simsi. Beri perkara cipuah mud dan kaya de lumbu Taiwan tuat ludaian salamu kunjir dekau tengchup dari simsi. Nengan tuin O N Song kau tengchang niya tu de ye lonyu cini kau makau. Doka dari niya ma ye si piamilo cecah nemu lonyu cecah mu cini de simsi. Dengan la kuin, lalu ma kuin ye kaya sesam mune mumpuah zide. Sekarang biasa, sahaja kesalib apa cipare. Kalau ujap atau makan kuzle di hamil mana yang dream media kongsi, ia perlu mupuasi. Lalu mana kau ini lalu syadu le, lalu mana atau makan le, siapa ini puasi ni bah, tuh semua barai. Terus puasa mewabi kisah tuin, tuh siapa cerita itu,
ဒီကြောင်းသတင်းနဲ့အတူပါကစ္စတန်ရဲ့စစ်စစ်တုံးတက်မှာပြုတ်ပြီးတော့မြန်မာနိုင်ငံနဲ့EU ဥရောပသမဂ္ဂတို့အနာဂတ်ဆက်ဆံရေးဘလို့ဆက်လုပ်ဆောင်မယ်ဆိုတာကိုစီစဉ်ကြမှာပါအမျိုးသမီးများပြောခွဲခြားဆက်ဆံမှုပတ်ပြောက်ရေးကုလသမဂ္ဂဘောဒူစာချုပ်စီတော်ကော်မတီရဲ့92ကြိမ်မြောက်အစည်းအဝေးကို ဖေဖော်ဝါရီ22ရက်တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခြင်းတွင်မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးကြပါတယ် အထူးသဖြင့်တော့နိုင်ငံတကာကလူဝင်ကြားလို့ခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူနည်းစုအမျိုးသမီးနဲ့မိန်းကလေးတွေပေါ်ကျူးလွန်ထားတယ်ဆိုတဲ့ချိုးဖောက်မှုတွေနဲ့ပတ်သက်လို့အဓိကမေးမြန်းဆွေးနွေးကြတာပါအဲဒီအစည်းအဝေးကိုမြန်မာနိုင်ငံဘက်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးဦးဆောင်တဲ့ကိုယ်စားလှယ်ဖ ဲ့ပတ်သက်လို့စီတော်ကော်မတီဝင်တွေကမေးမြန်းကြပါတယ်။မြန်မာပြည်လည်းဖို့ဝင်ရမူကြီးကျော်စရာကတော့စစ်စစ်ချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုတာမှာမရင်းချင်းတက်ဖြတ်တယ်ဆိုတဲ့လိုရမျိုးကိုလုံးဝခွင့်လွှတ်မှာမဟုတ်ပဲတက်တည်အထောက်အထားခင်ခင်မမတင်ပြရင်ရေးယူမယ်လို့ပြောသွားပါတယ်။ဒီ82ကြိမ်မြောက်စီတော်ကော်မတီစည်းဝေးမှာမြန်မာအစိုးရဘက်ကစဉ်းစားတင်သွင်းတယ်လို့လူ့ခွင့်ရေးစောင့်ကြည့်လည်လာရေးအဖွဲ့အပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းသူတို့ရဲ့စဉ်းစားတွေကိုတင်သွင်းကြပါတယ်။
ဤနိုင်ငံဟာကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်တုန်းကသဘောတူညီချက်တိုင်းဆက်ပြီးတော့လိုက်နာနေပါတယ်လို့ IAEA နိုင်ငံတကာအမှုမျိုးအေဂျင်စီကမနေ့တုန်းကပဲပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအီရန်နဲ့သဘောတူညီချက်ကနေပြီးတော့ပြန်ရုပ်သိမ်းခဲ့ပြီးအေးအေးယူတန်ခတ်မှုတွေပြန်လုပ်ခဲ့တဲ့ဆိုပေမဲ့အီရန်ဘက်ကတော့သဘောတူညီချက်မှာပါတဲ့သတ်မှတ်ချက်တွေအတွင်းမှာပဲလှုပ်ဆောင်နေတာပါလို့ IAEA အဖွဲ့ကဆိုပါတယ
်။စနေနေ့မနေ့ကင်းထိုင်တိုင်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လွင်တို့ပြောပြခဲ့ကြတာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်အခုတော့နိုင်ငံကထိုင်တိုင်းရောက်သတင်းတွေကိုတင်ဆက်ချင်ပါတယ်ဗင်နီဇွဲလားနိုင်ငံတွင်ကအကြက်တဲမျိုးစုံကြောင့်နိုင်ငံကိုစွန့်ခွာနေသူတွေအကြီးအကျယ်များပြားလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်နိုင်ငံသားကအကူအညီတွေနိုင်ငံတွေကိုဝင်မလာရအောင်ဗင်နီဇွဲလားသမ္မတကနေဆက်တွေကိုပိတ်ဆို့ခိုင်းထားပါတယ်ကုလသမဂ္ဂကတော့နိုင်ငံရဲ့အကာအကွယ်ပေးမှုတွေလုပ်ပေးနိုင်အောင်နေဆက်တွေကိုဖွင့်ထားဖို့တိုက်တွန်းနေပါတယ်ဒီအကြောင်း VOA သတင်းတော့လီဇာရှလိုင်းရဲ့သတင်းပေးပို့ချက်ကိုကိုကျော်လင်ပြောပြမှာပ
ါဗင်နီဇွဲလားနိုင်ငံနဲ့ကက်ရဲ့ကိုလံဘီယာနိုင်ငံရဲ့နေဆက်ကဂူရောင်ကြီးတစ်ခုထဲမှာစားစရာဆေးဝါးနဲ့တခြားအကူအညီပစ္စည်းတွေအမြောက်အများရောက်ရှိနေပါတယ်ဒီပစ္စည်းတွေထဲမှာအများစုကအမေရိကန်ပြည်ထောင်စုကပစ္စည်းတွေဖြစ်ပါတယ်ဗင်နီဇွဲလားရဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုကတော့အမေရိကန်ရဲ့ဝင်ရောက်ကျူးကျော်မှုတွေရှိလာမှာကိုစိုးရိမ်နေတာကြောင့်နိုင်ငံတကာအကူအညီတွေကိုနိုင်ငံတည်းအဝင်မခံဘဲနေဆက်တွေကိုပိတ်နေပါတယ်။လော့ဆယ်ဘရာဇီးလ်နေဆက်ကိုပိတ်ထားပြီးကိုလံဘီယာနေဆက်ကိုလည်းပိတ်ပစ်မယ်လို့ချင်းချောက်နေတာပါ
။ Esperemos que el presidente de Colombia Iván Duque
ကိုလံဘီယာသမ္မတအီဗန်ဒူကေအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်တွေကိုလိုက်နာပြီးနေဆက်မှာအကြမ်းဖက်မှုတွေဖြစ်အောင်လုပ်မှာမဟုတ်ဘူးလို့ညွှန်လင်းကြရအောင်ပါ။ဗင်နီဇွဲလားနဲ့ကိုလံဘီယာနှစ်နိုင်ငံနေဆက်ကြားမှာအကြမ်းဖက်မှုတွေပေါ်လာမယ်ဆိုရင်ကိုလံဘီယာသမ္မတမှာတာဝန်ရှိတယ်လို့ကျွန်တော်ပြောထားပါတယ်
။သူကိုယ်သူဂျားပြတ်သမ္မတဖြစ်ကြေညာထားတဲ့တိုက်ခန်ခေါင်းဆောင်ဟွမ်ကွိုင်းတို့ကတော့စစ်တပ်ရဲ့ချင်းချောက်မှုတွေရှိနေတဲ့ကြားကပဲနိုင်ငံတကာကပေးနေတဲ့အကူအညီတွေကိုစနေနေ့တွင်ရအောင်လုပ်မယ်လို့ဆုံးဖြတ်ထားပါတယ်။သမ္မတနီကိုလတ်စ်မာဒူရိုကအတိုက်ခန်ခေါင်းဆောင်ဟွမ်ကွိုင်းတို့နဲ့တွေ့ဆုံမှုကမ်းလှမ်းထားတယ်ဆိုပေမဲ့လည်းအနာကိုဆွမယ်ဒါမှမဟုတ်ရေကောက်ပွဲတွေကိုခက်စောစောကျင်းပမယ်ဆိုတဲ့ကိစ္စတွေကိုတော့လက်မခံဘဲညှင်းပယ်နေပါတယ်ဒီချိန်မှာပဲနိုင်ငံအတွင်းကအကြက်တဲတွေကြောင့်ပိုမိုကောင်းမွန်တဲ့ဘဝရှင်တန်ရေးတွေကိုရှာဖွေတဲ့အနေနဲ့ထောင်နဲ့ချီတဲ့ဗင်နီဇွဲလားပြည်သူတွေဟာနေ့စဉ်နေ့တိုင်းနိုင်ငံကနေထွက်ခွာနေကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ပြီးခဲ့တဲ့နှစ်တုန်းကတရက်ကိုလူ 9,000 လောက်ဗင်နီဇွဲလားနိုင်ငံကနေထွက်ပြေးခဲ့ကြတာဖြစ်ပြီးသူတို့အတွက်နိုင်ငံတကာရဲ့အကာအကွယ်ပေးမှုတွေလိုအပ်နေတယ်လို့UNHCR ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်အင်ဒရီမဟက်ချက်ကပြောပါတယ
် For UNHCR it is of utmost importance that the people in need of international protection can seek protection when they require
UNHCR အတွက်ကတော့နိုင်ငံတကာအကာအကွယ်ရဖို့လိုအပ်နေသူတွေကိုလိုအပ်တဲ့အချိန်မှာအတတ်နိုင်ဆုံးအကူအညီပေးနိုင်ဖို့ကအရေးကြီးတဲ့ကိစ္စပါအတွေ့အကြုံတွေအရတိုင်းပြည်တွေကနေထွက်ခွာရောက်လာအောင်အခြေအနေတွေကအတင်းကျပ်ဖန်တီးနေပြီဆိုရင်နိုင်ငံဆုံးခွာဖြစ်ပြရသူတွေအနေနဲ့အန်ဒရယ်ရှိတဲ့လမ်းတွေကိုပဲရွေးချယ်မိတတ်ကြပါတယ်ဆွဆွဆာဆာနဲ့ထွက်လာကြသူတွေအတွက်လုံခြုံမှုရှိဖို့ကလည်းတော်တော်ခက်ခဲတာပ
ါလက်တင်အမေရိကနိုင်ငံတွေမှာလည်းဗင်နီဇွဲလားကထွက်ပြေးလာသူတွေရဲ့ခိုလုံငွင့်တောင်းခံမှုတွေကမကြုံဘူးတဲ့အရေးအတွက်ထိရောက်နေပါတယ်ဗင်နီဇွဲလားနိုင်ငံသား 1.3 တန်းလောက်ကိုလက်တင်အမေရိကနိုင်ငံတွေမှာခိုလုံငွင့်ပုံစံမျိုးစုံလုပ်ပေးနေကြရတယ်လို့ UNHCR ကဆိုပါတယ်နိုင်ငံအတွင်းကနေထွက်ခွာလာကြသူတွေဟာပုံမှန်လမ်းကြောင်းတွေကမဟုတ်ရင်အနေရကျုံရနိုင်တဲ့လူကုန်ကူးသူတွေမောင်ခိုသမားတွေရဲ့လက်ထက်ကိုရောက်သွားနိုင်တယ်ဒါမှမဟုတ်လက်နက်ကင်အုပ်စုတွေရဲ့လက်ထက်ကိုရောက်သွားနိုင်တဲ့ အကြမ်းဖက်ခံရမှုတွေ၊လိမ်မိုင်းဆိုင်ရာအနေချင်းခံမှုတွေလဲဒုက္ခတွေတွေရွှေပြောင်းအခြေချနေတဲ့သူတွေကြုံတွေ့ရတတ်တယ်လို့ရွေးနစ်ဆရာပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။အခုဆိုလို့ရှိရင်ကမ္ဘာတစ်ဝှမ်းမှာဒုက္ခတွေနဲ့ရွှေပြောင်းအခြေချနေထိုင်ကြတဲ့ဗင်နီဇွဲလားနိုင်ငံသားပေါင်း 3.4 သန်းလောက်ရှိနေပြီးအများစုဟာလက်တင်အမေရိကနိုင်ငံတွေမှာခိုလုံခွင့်ရဖို့ကြိုးပမ်းနေကြတာပါ။အဲ့ထဲမှာဗင်နီဇွဲလားနိုင်ငံသားအများဆုံးကိုလက်ခံထားတာကကိုလံဘီယာနိုင်ငံဖြစ်ပါတယ်။ကိုလံဘီယာနိုင်ငံကဗင်နီဇွဲလားပြည်သူတသန်းကျော်ကိုလက်ခံထားတာပါ။ပီရူ၊ချီလီ၊အီကွေဒေါ်၊အာဂျင်တီးနားနဲ့ဘရာဇီးနိုင်ငံတွေမှာလည်းခေါလုံခွင့်တောင်းခံသူဗင်နီဇွဲလားနိုင်ငံသားတွေတော်တော်များများကိုလက်ခံထားပါတယ်
။ခုကြောင်းလင်းပြောပြခဲ့တာပါ။အခုတခါနားဆင်ရမှာကတင်းမာနေတဲ့အိန္ဒိယပါကစ္စတန်အရေးပဲဖြစ်ပါတယ်။ပါကစ္စတန်ကိုရန်လာမဆနဲ့လို့ပါကစ္စတန်ရဲ့စစ်သက်ပြောခွင့်ရဗိုလ်ချုပ်အာဇစ်ဂါဖွားကအိန္ဒိယကိုတတိပေးလိုက်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိချင်းနှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအသေးကံဘုံဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတဲ့နောက်ဆက်ဆံရေးအခြေအနေတွေပိုပြီးတော့တင်းမာလေလာနေတာနဲ့အမျှပါကစ္စတန်စစ်ဘက်ကအဲ့လိုသတိပေးစကားပြောတာပါ AFP သတင်းဆောင်မတစ်ခုပေါ်အခြေခံပြီးကိုကျော်ကျော်သိန်းပြောပြမှာပ
ါသူတို့နိုင်ငံပေါ်ကြောက်ရောက်လာတဲ့ဘယ်လိုချင်းချောက်မှုမျိုးကိုမဆိုတုံ့ပြန်နိုင်စွမ်းရှိတယ်လို့ပါကစ္စတန်စစ်ဘက်ပြောခွင့်ရကဆိုပြီးအိန္ဒိယအနေနဲ့ကံမကောင်းအကြောင်းမလားဖြစ်စေမဲ့လူရမျိုးတွေကိုမလုပ်ဖို့သတိပေးလိုက်တာပ
ါ We do not wish to go into war But please be rest assured, should you initiate any aggression,
တော်တော့စစ်မဖြစ်ချင်ပါဘူး။ဒါပေမဲ့အခိုင်အမာပြောချင်တာကတော့ခင်ဗျားတို့ဘက်ကဘလို့ရန်စမှုမျိုးမဆိုလောက်လာပါစေ။ကျွန်တော်တို့ကအံ့အားတင်သွားအောင်ဘယ်တော့မှလုံနိုင်မှာမဟုတ်ပါဘူး။ပါကစ္စတန်လက်နက်ကင်တပ်ဖွဲ့တွေအံ့အားတင်သွားအောင်ခင်ဗျားတို့ဘယ်တော့မှလုံနိုင်မှာမဟုတ်ပါဘူး။ကျွန်တော်တို့ကသာခင်ဗျားတို့ကိုအံ့အားတင်သွားအောင်လုံမှာဖြစ်တယ်ဆိုတာကိုအခိုင်အမာပြောချင်ပါလေ။ချင်းချောက်မှုကိုကျွန်တော်တို့တုံ့ပြန်နိုင်ပါလေ။ဒါကိုခင်ဗျားတို့နားလည်ပြီးတော့ပါကစ္စတန်ကိုရံမဆဖို့မျှော်လင့်ပါတယ်
။ကက်ရှမီးယားဒေသမှာအထေကံဘုံခွဲတိုက်ခိုက်မှုကြောင့်အိန္ဒိယပြည်သူစစ်အဖွဲ့ဝင်40တယောက်သေဆုံးသွားရပြီးတဲ့နောက်ပိုင်းနှစ်နိုင်ငံကြားဆက်ဆံရေးပိုပြီးတင်းမာလာနေတာပါ။အဲဒီတိုက်ခိုက်မှုကိုပါကစ္စတန်မှာခြေစိုက်တဲ့ Jaish e Mohammed JEM Islam အစွန်းရောက်ဝါဒီအဖွဲ့ကသူတို့လုတာလို့ကြေညာထားပါတယ်။တိုက်ခိုက်မှုတွေလက်တုံ့ပြန်ဖို့အိန္ဒိယနိုင်ငံတွင်မှတောင်းဆိုနေကြပါတယ်။စစ်သွေးကြွတွေကိုအထောက်ပံ့ပြုနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆို့ထားတဲ့ပါကစ္စတန်နိုင်ငံကသူတို့ကိုတိုက်ခိုက်လာရင်အလားတူတုံ့ပြန်မယ်လို့ပြန်ပြောထားတာပါ
။ हम जंग की तैयारियां नहीं कर रहे। जंग की धमकियां आपकी तरफ से आ रही हैं। बदले की धमकियां आपकी तरफ से आ रही हैं। हम एक सॉवरेन स्टेट हैं।
စစ်ဖြစ်ဖို့အတွက်ပါကစ္စတန်နိုင်ငံအနေနဲ့ပြင်ဆင်နေတာမရှိပါဘူး။စစ်ဖြစ်ဖို့ချင်းချောက်တာတွေနဲ့သတင်းတွေကခင်ဗျားတို့ဘက်ကနေလာနေတာပါ။လက်စားချင်မယ်ဆိုတဲ့ချင်းချောက်မှုကခင်ဗျားတို့ဘက်ကနေလာနေတာပါ။ကျွန်တော်တို့ဟာအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုပါ။တုံ့ပြန်လှုပ်ဆောင်ခွင့်ကျွန်တော်တို့မှာရှိပါတယ်စစ်ပွဲစတင်မှုကျွန်တော်တို့ပြင်ဆင်နေတာမဟုတ်ပေမဲ့ကိုခုခံကာကွယ်ခွင့်နဲ့တုံ့ပြန်ခွင့်ရှိပါတယ်ဒီခွင့်ရေးကိုကျွန်တော်တို့အသုံးချမှာပါအ
ိန္ဒိယဘက်ကဘယ်လိုချင်းချောက်မှုမျိုးကိုမဆိုအခိုင်အမာအသေးအချာတုံ့ပြန်ဖို့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကစစ်ဖက်ကိုညွှန်ကြားအပြီးနောက်ပြတ်မှာပဲပါကစ္စတန်စစ်ဖက်ရဲ့ပြင်းထန်တဲ့အခုပြောဆိုချက်ထွက်လာတာပါ JEM စစ်သွေးကြောအဖွဲ့ဟာကက်ရှမီးယားမှာအိန္ဒိယအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေကတစ်ဖွဲ့ဖြစ်ပါတယ်အဲ့ဒီအဖွဲ့တွေကိုပါကစ္စတန်ကတရားမဝင်အဖွဲ့တွေဖြစ်ကြေညာထားပေမဲ့ပါကစ္စတန်ဟာဒီအဖွဲ့တွေကိုဂျာဂန်အဖြစ်အသုံးပြုနေတယ်လို့အိန္ဒိယကစွပ်စွဲနေသေးပါ JEM အဖွဲ့ရဲ့ဌာနချုပ်လို့ယုံကြည်ရတဲ့နေရာတစ်ခုကိုအာဏာပိုင်တွေကသိမ်းယူထိန်းချုပ်လိုက်တယ်လို့ပါကစ္စတန်ပြည်ထောင်စုဌာနကတောက်ကြနေမှာကြေညာပါတယ် JEM အဖွဲ့ရဲ့ဌာနချုပ်လို့သိရတဲ့ဘာဟာဝပူမျိုးကစာတင်ကြောင်းတစ်ခုနဲ့ဗလီတစ်ခုလို့ရှိတဲ့နေရာကိုပန်ချက်ပြည်နယ်အစိုးရကထိန်းချုပ်ရယူလိုက်ပါပြီလို့ဒီရေဌာနပြောခွင့်ရတူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုယ်တိုင်ဦးစီးပြီးဂျာဒါဘရီနေကစီဝေလုတဲ့အမျိုးသားလူညွန်ရေးကော်မတီရဲ့ဆုံးဖြတ်ချက်နဲ့အညီအရေးယူလှုပ်ဆောင်တာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ပါကစ္စတန်နိုင်ငံအလယ်ပိုင်းမှာရှိတဲ့အဲ့ဒီဘာဟာဝပူမျိုးကစာတင်ကြောင်းဝင်းမှာဆရာဆရာမအယောက်80နဲ့ကျောင်းသားကျောင်းသူ600ရှိတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။အိန္ဒိယတိုင်းငယ်မှာဗြိတိရှကိုလိုနီလုပ်အုပ်ချုပ်မှုအဆုံးသတ်ခဲ့တဲ့1948ခုနှစ်ကတည်းကဆိုရင်ကက်ရှမီးယားဒေသအရေးနဲ့ပတ်သက်ပြီးအိန္ဒိယနဲ့ပါကစ္စတန်အကြားဆစ်ဖြစ်တာ၃ချိန်ရှိသွားပါပြီခင်ဗျာ
ကိုကျော်ကျော်သိန်းဖြစ်ပါတယ်အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်ချင်ပါတယ်လက်နက်ကင်တိုက်ပွဲတွေနဲ့အကြမ်းဖက်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာတောင်ဝန်တိနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလာရောက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းနေချိန်မှာတကယ်တမ်းကျတော့အာရှနိုင်ငံတွေကအနောက်နိုင်ငံတွေထက်ဆိုင်ရင်ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုလုပ်ဖို့ပိုပြီး စိတ်အားထက်သန်နေပုံရာကြောင်းစီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်ဒီအကြောင်းကိုပြောပြချင်တာပါလက်နက်ကင်တိုက်ပွဲတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုဆိုင်ရာအခွင့်အလမ်းကောင်းတွေရှိနေတာကိုမြင်တတ်ဖို့လိုတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကငပလီမှာကျင်းပတဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုပွဲတော်မှာပြောဆိုလိုက်တာပါ
While Myanmar has benefited widely from the opening up of our economy, much of Rakhine's economic potential still
ရှိဝေးလမ်းပွင့်ကားမှုတွေကလည်းဒီမနက်ငယ်အတွက်အကျိုးရလဒ်တွေအများပြားရလာတာရှိပေမဲ့လို့ရခိုင်ပြည်နယ်ရဲ့စီးပွားရေးအလားအလာကောင်းတွေကိုတော့ဘယ်သူမှစူးစမ်းရှာဖွေလှုပ်ဆောင်တာမရှိသေးပါဘူး။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းပြီးတာယာဝါကြောရေးဆောင်ရွက်နိုင်တဲ့အလားအလာကောင်းတွေအများကြီးရှိနေတာကိုဖြန့်ကျက်ပြီးကြည့်ရမယ်အစားရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ကြေတနာတွေနဲ့ဆက်ဆက်ပြီးအငြင်းကျင်းကျင်းနဲ့အဆိုးမြင်နေတာကြားပါပြီ
။အခုလိုရင်းနှီးမြှုပ်နှံမှုတွေလာရောက်ဖို့ဖိတ်ခေါ်နေပေမဲ့ဒေသတွင်းညဉ့်ညံ့ရေးနဲ့အခြေခံအဆောက်အုံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့လိုတယ်လို့ဒေသခံကမန်တိုင်းသားခေါင်းဆောင်တူဦးကထောက်ပြပါတယ်
။ဒါကြိုင်ပြီးလှုပ်ပြုတ်တက်ဖို့ဆိုလို့ရှိရင်နံပါတ်၁ကဒီနိုင်ငံခြားရေးနည်းနာမှု Foreign Direct Investment ပေါ့နော် FDI လိုအပ်တယ် FDI ဝင်လာခြင်းလောက်အောင်ရှိနေတယ်မလုံမျိုးပေးနိုင်မယ်မလုံကအဓိကပါလိမ့်ချမ်းရေးညှိရေးပိုင်းနောက်ပိုင်း Infrastructure ပေါ့
ဒေါက်ဆန်းစကြီးကလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်နေပေမဲ့ရခိုင်ဒေသဟာတည်ငြိမ်မှုမရှိသေးဘူးဆိုတဲ့အမြင်တွေရယ်ပြည်ရဲ့နှစ်ပိုင်းကရင်းချောင်မွတ်စလင်တွေပေါ်လူအခွင့်အရေးချိုးဖောက်မှုတွေလုပ်ခဲ့တယ်ဆိုတဲ့အမြင်တွေကြောင့်အနောက်နိုင်ငံကုမ္ပဏီတွေကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့လက်တွန့်နေတာပါဒါပေမဲ့ရခိုင်ပြည်နယ်ငြိမ်းချမ်းသာယာဝါပြောဖို့အတွက်အစွမ်းကုန်ဆောင်ရွက်နေတယ်လို့ဒေါက်ဆန်းစုကြည်ကမနေ့ကငပလီပွဲမှာပြောသွားပါတယ
် With a view to ensuring long-term peace and harmony for all who live within the state we have been doing our utmost
ဒီဒီနဲ့ဒီမှာနေထိုင်ကြသူအားလုံးရေရှည်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဆိုတဲ့အမြင်တစ်ခုနဲ့ပြည်တွင်းလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်အောင်အခုအချိန်မှာကွယ်လွန်သွားပြီဖြစ်တဲ့ဒေါက်တာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုယူပြီးကျမတို့အစွမ်းကုန်ဆောင်ရွက်နေပါတယ
်အခုလိုရင်းနှီးမြှုပ်နှံမှုပွဲတော်ကိုကြည့်ရင်တရုတ်အိန္ဒိယဂျပန်ထိုင်းနဲ့အခြားအာရှနိုင်ငံတို့ကစီးပွားရေးကိုယ်စားလှယ်တွေပို့ပြီးတက်ရောက်လာခဲ့ကြပါတယ်ဒါဟာရခိုင်ဒေသတွင်းရင်းနှီးမြှုပ်နှံမှုမှာအနောက်နိုင်ငံတွေတက်ဆိုင်ရင်အာရှနိုင်ငံတွေကပိုပြီးစိတ်ဝင်စားနေတာကိုပြနေတယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကူကသုံးသပ်ပါတယ
်။ဥရောပနိုင်ငံဆိုတာတော်တော်များများ major ဖြစ်ပါပြီစီးပွားရေးတိုးတက်မှုကနော်။ဟိုအရင်ကြီးဟိုထိုင်းနဲ့ဖြစ်တော့ပေါ့ဗျာနော်။အော်အခုအာရှကြတော့ဒီတရုတ်ရဲ့စီးပွားရေးမောင်းနေတာတော်တော်ကြီးတယ်။နောက်တစ်ချိန်တည်းမှာပဲဟိုမှာထိုင်းလို့လို့နော်ကျွန်တော်တို့ကတိုက်တက်နေတဲ့နိုင်ငံလေးပေါ့နော်။အဲ့ဒီပါဆိုလဲအစိတ်အဝေးကြီးပေါ့။အဲ့နောက်တစ်ခါအခုကိုရီးယားတို့ပါလို့ဆိုလဲအစိတ်အဝေးကြီးမဟုတ်ဘူး။ဒါမဲ့လို့ဒီမှာနိုင်ငံပေါ်မှာပုံပြီးစိတ်ဝင်စားတာကတော့အားချတတ်အောင်ပို့စိတ်ဝင်စားတယ်
။2019ခုနှစ်တုန်းကအာဆာလန်နဂိုင်အပွဲရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းတင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးတင်းရှောင်သွားရတဲ့အခြေအနေဟာဒေသရင်းစီးပွားရေးကိုတိတိသာသာကြာဆင်းစေခဲ့တာပါ။လက်ရှိမှာလည်းရခိုင်ပြည်နယ်တွင်းအထူးသဖြင့်မြောက်ပိုင်းဒေသမှာရခိုင်လက်နက်ကန်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေနေ့စဉ်ဆိုလိုဖြစ်နေတာကြောင့်ဒီပြဿနာကိုငြိမ်းချမ်းအောင်အရင်ဖြေရှင်းမှသာရင်းနှီးမြှုပ်နှံမှုတွေဝင်လာမှာဖြစ်တယ်လို့ဒေသခံစီဝါရေးသမားဦးတန်းဝင်းကမြင်ပါတယ
်ကျွန်တော်ရခိုင်ပြည်နယ်မှာပထမတစ်ခါပြဿနာရှိတဲ့ကကျွန်တော်ရခိုင်ပြည်နယ်ရဲ့စီဝါရေးက90%ခန့်တော့ကျသွားပြီးတော့အခုဒါထပ်ပြီးတော့အေအေနဲ့မမတ်တမတော်နဲ့ပြဿနာရှိတဲ့အချိန်မှာဆိုရင်ကျွန်တော်တို့တန်လွဲမှာတော့မှပဲနိုင်ငံကလာမဲ့ဟိုတယ်ဒီမှာဘုတ်ကင်ကြားလာတယ်တော့ဖြစ်တယ်လို့ပြရတယ်ပေါင်းဆောင်ကတော့ဒီပြဿနာတွေအများငြိမ်းချမ်းသွားမှသာလေကျွန်တော်ရခိုင်ပြည်ရဲ့စီးပွားရေးပြန်ပြီးတော့ဥမော်လာနိုင
်ပထမဆုံးချိန်ပြုလုပ်တဲ့ရခိုင်ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲကိုရခိုင်ပြည်နယ်အစိုးရကဦးဆောင်လုပ်တာဖြစ်ပြီးဂျပန်ဂျိုက်ကာနဲ့ဂျပန်ပြည်ပကွန်ရီအဖွဲ့ Jetro တို့ပူးပေါင်းပံ့ပိုးတာဖြစ်ပါတယ်ခင်ဗျာ
ဒေါ်လာရှင်များရှင်လက်နက်ကင်ပြိပခတွေလူခုရေးပြဿနာတွေရှုံနေရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကျန်းချီမှာသုံးရက်ကြာကျင်းပနေပါပြီ။ရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆင်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်ပါလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလုံးမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9 ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ်
ဒီကနေ့စနေညဗီဝေးတိုင်းအလီလိုင်းအစီအစဉ်မှာတာဝန်ဆွေးနွေးကြမယ်လို့ညွှန်လင်းရပါတယ်ခင်ဗျာအခုတော့လူတွေရဲ့အမေကန်စိတ်ဝင်စားပွဲရာတည်င်းတဲ့ပုဂ္ဂိုလ်လည်းတင်ပြကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာမျိုးတော်ဟောင်းရန်ကုန်မှာနှီးပညာတိုးတက်မှုတွေရှိနေတာနဲ့အတူကွန်ပျူတာတွေကိုကြဲကြဲတွင်တွင်သုံးလာတာနဲ့အမျှလက်နေဆက်အသုံးသူတွေလည်းဆက်ရှိနေသေးဖြစ်ပါတယ်
အရင်လောက်လုပ်ငန်းမတွင်ကျယ်တော့ပေမဲ့လည်းဒီအလုပ်နဲ့ပဲရက်တီစားတောင်းနေသူတွေရှိနေသေးတဲ့အကြောင်းအေးပီသတင်းတပုတ်ပေါ်အခြေခံပြီးမတ်ခင်ဖြူထွေးပြောပြမှာပါကွန်ပျူတာတွေအစားထိုးဝင်ရောက်လာခြင်းကစလို့လက်နေဆက်တွေကိုအရင်ကလောက်တွင်တွင်ကျယ်ကျယ်မသုံးကြတော့ပေမဲ့လည်းအဆုံးပြမှုကတော့လုံးဝရက်သွားတာမဟုတ်ပါဘူးလက်နေဆက်နဲ့စာရိုက်စာစီလုပ်ကြတဲ့သူတွေဖုန်းမှန်ရှိနေသေးတာကြောင
င်းကပြောပါတယ
်ဒါကျွန်တော်ထမင်းချင်းကျွန်တော်ဆလာတာကကျွန်တော်ထမင်းဟုတ်ပဲလေဒါသူတို့ပါသူတို့ဘယ်လောက်တက်လာတိုးတက်လာတိုးတက်လာကျွန်တော်ကတော့အသက်ကလည်း90နှစ်ဆိုတော့ကျွန်တော်ဒါဟုတ်ပဲစိတ်ထုံးလည်းမပင်နဲ့ဒေသုံးလည်းမလဲတဲ့သဘောမျိုးထားပြီးတော့ကျွန်တော်ကပျော်ပျော်ကြီးပဲကျွန်တော်က
သူစီကိုပုံမှန်လာနေကြဖောက်တဲ့တူကတော့ရေလုံငန်းကုမ္ပဏီတစ်ခုကဝန်ထမ်းဦးဆန်ဖူပါ
လုလာရတယ်ဆိုတော့ तू ကဈေးသက်တာလို့ဂျူဒီလစ်ဟိုစစ်မုံးမှာတောင်းဝန်ကြတဲ့လူတွေဂျူဒီလစ်ဆိုလာလာရတာတလားတစ်ခါလာရတယ
်ဦးအောင်မြင့်လိုလက်နှစ်ဆက်ရိုက်ပြီးတော့အသက်မွေးသူတွေကိုဟိုးရင်ဆယ်နှစ်လောက်တုန်းကဆိုရင်တော့ရန်ကုန်မြို့နယ်လူစီကားတဲ့နေရာအများပြားမှာတွေ့ရနိုင်တာပါဒါပေမဲ့လည်းကွန်ပျူတာခစ်ကိုရောက်လာတဲ့အချိန်မှာဒီလိုလက်နှိပ်ဆက်သမားတွေတိတ်ပြီးတော့မတွေ့ကြရတော့ပါဘူးလက်နှိပ်ဆက်သုံးတဲ့သူနေသွားတဲ့အတွက်လက်နှိပ်ဆက်ပြင်လုပ်ငန်းလေးအရင်လိုအလုပ်မကောင်းတော့ပါဘူးလက်နှိပ်ဆက်ပြင်စရာဦးဝင်းထေကအခုလိုပြောပါတယ
်အောက်ဆုံးတော့အရင်တုန်းကကွန်ပျူတာသိမ့်မသုံးရတော့ဒီနေ့ကို50လုံးတော့မကောင်းဘူးဒါပြင်တဲ့လူရှိနောက်ကွန်ပျူတာတွေသုံးလာတဲ့ခါကျတော့ဒီကောင်တွေကညော့ပါတရားရုံးတို့ရဲစခန်းတို့မရှိမဖြစ်နေရတယ်ထက်တန်းကြောင်းလေးတွေဟိုကြောင်းခွဲလေးတွေအဲ့ဒါတွေမှပဲသုံးကြတ
ယ်။တနည်းဆက်လုပ်ငန်းနဲ့အသက်မွေးနေစေအမျိုးသမီးတူကတော့အရင်လောက်ဖောက်တယ်တွေမများတော့ပေမဲ့လည်းလိုအပ်သူတွေရှိနေသေးတာကြောင့်ဒီလိုရှိနေတဲ့၍ဒီအလုပ်ကိုသူဆက်လုပ်သွားမယ်လို့ပြောပါတယ်
။တခြားကတော့ဒီဥစ္စာတော်တော်လေးကိုဟိုအတုံးဝင်တယ်။တနည်းကိုအဆောင်300 400ကြီးတယောက်ထဲရိုက်ဘူးတယ်။ဒီပေါ့နော်ဒီစိတ်မှန်တို့ဒီဟိုဟာတို့ပါเนาะအဲ့လိုမျိုးရိုက်ထိုးတယ်ဒါပေမဲ့အခုရုံးနေအောင် online နဲ့သွားနေရဖြစ်တဲ့ကြောင့်ဒီဟာကိုတိတ်ပြီးတော့မတုံးကြတော့ဒါပေမဲ့ဒီလိုဇရားတွေကြတော့လာပြီးတော့ထည့်ရတာပေါ့နော်ရှိရ
တချိန်ကဆင်းစုနှစ်တွေနဲ့အချင်းဆစ်ဆူရအာနာရှင်လက်အောက်ဖိနှိပ်မှုတွေကြားမှာနေခဲ့ရတဲ့အချိန်နိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေရှိခဲ့ချိန်လုံကတော့ကွန်ပျူတာဆိုတာအသုံးပြုဖို့မလဲတဲ့အတွက်လက်နှိပ်ဆက်လုပ်ငန်းတွေတွင်ကျဲခဲ့ပါတယ်ဒါနဲ့နောက်ပိုင်းတိုင်းပြည်ပြောင်းလဲပွင့်လင်းလာပြီးကွန်ပျူတာအသုံးပြုမှုတွေပိုးပြီးတော့များလာတာနဲ့အမျှလက်နှိပ်ဆက်ရိုက်တဲ့သူတွေလည်းနည်းလာခဲ့ပါတယ်။တနည်းတခြားအလျင်အမြန်တိုးလာနေတဲ့နည်းပညာတွေအောက်မှာလက်နှိပ်ဆက်ရိုက်တဲ့လုပ်ငန်းတွေပိုးပြီးတော့ခက်ခဲလာဖို့သာရှိနေတာပါရှင်
။မကင်ဖြူတွေပြောပြသွားတာပါ။မကြာခင်မနေ့6နိုင်ခွဲနောက်ပိုင်းတင်ဆက်မဲ့အစီအစဉ်တွေမှာတော့ EDN 3အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တာသိပ္ပံနဲ့နည်းပညာစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့လိုင်းလံမီတာ190ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိပ္ပံနဲ့နီးပညာကဏ္ဍတင်ဆက်တဲ့အခါမှာတော
့ပထမကျွန်တော်ထင်တာအဲဒီရင်းနှစ်တည်းအရေးကဒီအောက်ကနေပြီးတော့သူရင်းငန်တက်လာတဲ့ခါကျတော့ဒီဘက်ကံတွေကိုရင်းငန်ထိုးတဲ့ခါကျတော့ဓာတ်ရီပေလာပေါ့ဒါလည်းစဉ်းစားချက်ချက်ပေါ့တိုးတော်လည်းအဲရင်းငန်ထိုးတာတော့မဟုတ်ဘူ
းနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသုံးသက်ချက်ဆောင်းပါးတွေကိုမူရင်းအပေါ်မှာပြက်ဦးကျော်ဇန်တာကကောက်နှုတ်တင်ပြထားပါတယ
်မြန်မာနိုင်ငံဖွဲ့စည်းပုံဥပဒေကိုပြင်ဆင်ရခက်တယ်လို့ပြောနေကြတာမှားတယ်ဆိုရက်ကောင်းဆိုရင်ဒီ New York Times မှာ Jason Galbert ကြီးရဲ့ဆောင်းပါးကိုဖတ်ရပါတယ်ခင်ဗျားတို့ထင်နေကြတဲ့ဒေါက်ဆန်စုကြည်မှာစစ်တပ်ထက်ပိုပြီးအာဏာရှိနေတယ်ဆိုတဲ့သဘောသူကစာရေးထားပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်သုံးသပ်ဖို့ကော်မတီတရဖွဲ့စည်းမဲ့ကိစ္စမြန်မာလွှတ်တော်မှာအတည်ပြုလိုက်ပါပြီတချို့ကဒါဟာမဖြစ်နိုင်ဘူးလို့ပြောနေကြတာတော့သမျိုးကြပါပဲစစ်တဟာဒေါအောင်ဆန်းစုကြည်ထဲပို့ပြီးအာဏာရှိရဲ့လို့ဆိုကြပါတယ်။ဖွဲ့စည်းပုံခြေကဥပဒေကိုပြင်မယ်ဆိုရင်လွှတ်တော်မှာ85ရာခိုင်နှုန်းထက်သာလွန်တဲ့မဲနှင်းသာပြင်ဆင်နိုင်မယ်လို့ပြောကြပါတယ်။25ရာခိုင်နှုန်းကိုစစ်တကချုပ်ကန့်ထားတာမို့ဒါဟာမဖြစ်နိုင်ဘူးဆိုတာအမေရိကန်နိုင်ငံရေးသမားကြီးတွေအပါအဝင်အားလုံးကသဘောတူထားကြပါတယ်တဲ့။သူတို့ထင်ရဟာမမှန်ပါဘူးတဲ့။အခုလက်ရှိမှာတော့စစ်တကဒီအဆိုကိုတရှိလို့ရပါတယ်။တရှိနိုင်ပါတယ်။ဒါပေမဲ့အခြေခံဥပဒေမှာဒီလိုပြောမထားဘူးလို့ဆိုပါတယ်အခုလက်ရှိဒီမိုကရေစီမဆန်သောအခြေခံဥပဒေဒီပင်လျင်ဒီလိုဆိုမထားပါဘူးဆိုပြီးတော့ရွေးကောက်ခံအမတ်တွေကပြောင်းလဲနိုင်ရင်ပြောင်းလဲလို့ရတယ်ဆိုပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်109ကိုကိုကားဖော်ပြပါတယ်အဲ့ဒီဥပဒေမှာပြည်သူ့လွှတ်တော်ကိုကိုယ်စားလှယ်ဥယျာဉ်အများဆုံး440ဦးဖြင့်ဖွဲ့စည်းရမှာဖြစ်ပြီးအဲ့ဒီအထက်မှာရွေးကောက်တင်မြှောက်ခံကိုယ်စားလှယ်330ထက်မပိုသောပြည်သူ့လွှတ်တော်ကိုယ်စားလှယ်များနောက်တစ်ခါတက်မတော်ကာကွယ်ရေးဦးစီးချုပ်ကဥပဒေနဲ့အညီအမည်စရင်းတင်သွင်းသည့်130ဦးထက်မပိုသောတက်မတော်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်များလို့သာဆိုထားပါတယ်ဒါ့အပြင်နောက်တစ်ချက်ကတော့အခုလက်ရှိမှာရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်323ဦးသာရှိပြီးသူတို့ဖော်ပြထားတဲ့330ဦးထက်ယောနေနေပါတယ်တဲ့ဆိုတော့ကတမန်တော်သားအမတ်အကြီးအတွက်လည်းဒီတဲ့ယွန်နေနိုင်တယ်ဆိုတဲ့သဘောပဲလို့သူကထောက်ပြပါတယ်။တကယ်လို့သာတမန်တော်သားကိုယ်စားလှယ်ဥယျာဉ်ကို25ရာခိုင်နှုန်းလျှော့ချနိုင်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတမန်တော်ကပိတ်ဆို့ဟန်တားနိုင်စရာမရှိတော့ဘူးလို့ရေးသားထားပါတယ်ခင်ဗျာ။အခြေခံဥပဒေပြင်ဆင်ရေးအထောက်ရင်ဒေါအောင်ဆန်းစုကြည်စစ်တပ်နဲ့ထိတ်တိုက်ရင်ဆိုင်ဆိုတဲ့ခေါင်းစဉ်နဲ့ဆူဘီယာဘူမစ်ကြီးရဲ့ဆောင်းပါးကိုတော့ The Telegraph Online မှာဖတ်ရပါတယ်။ဒေါန်ဆန်းစုကြည်ဟာဒီမိုကရေစီကတင်ခြင်းဆိုတဲ့ပုံရိပ်ကြဆင်းမှာကိုပြန်လည်မြင့်တင်ဖို့နဲ့တိုင်းပြည်ကိုအမှန်တကယ်ထိထိရောက်ရောက်ထိန်းချုပ်နိုင်ဖို့အတွက်စစ်တပ်ကိုရင်ဆိုင်တိုးဖို့ကြိုးစားလာဟန်ရှိတယ်လို့စာရေးပါတယ်။ဇန်နဝါရီနောက်ဆုံးအပတ်ကလွှတ်တော်မှာ NLD အမတ်တွေကအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့စည်းဖို့အဆိုတင်တော့တပ်မတော်သားကိုယ်စားလှယ်ကမတရားကန့်ကွက်ခဲ့ကြပါတယ်။45ဦးပါဝင်တဲ့အဲ့ဒီကော်မတီမှာ NLD က18ဦးယူထားပြီးတော့တပ်မတော်ကို10ဦးကံလန်ပြီးတခြားအဖွဲ့ရကိုလည်းမြပောင်းမှာဖြစ်ပါတယ်သို့တော်လည်းပဲဘာတွေပြုပြင်မယ်ဆိုတဲ့အသေးစိတ်ကိစ္စကိုတော့မသိရသေးဘူးလို့ပြောပါတယ် NLD နဲ့နှိစက်တဲ့အတိုင်းအတာကြားတာကတော့အခန်းဆုံးပုံမှန်59ခါကြီးနဲ့59ငါတို့ကိုအဓိကထားမယ် NLD ပါတီဝင်အများစုကတော့စစ်တပ်ကိုဝန်ကြီးဌာနသုံးခုပေးထားရတာကိုရောလွှတ်တော်မှ25ခန်းလုံးပေးထားရတာကိုပါပယ်ဖျက်လူကြတယ်သိရတယ်လို့လည်းဆိုပါတယ်ဒါအပြင်အခြေခံဥပဒေပြင်ဆင်နိုင်မဲ့အမတ်အကြီးအတွက်ရခိုင်နှုန်းသမချက်ကိုလည်းမလိုလားကြဘူးလို့ဆိုကြောင်းသူအရေးထားပါတယ်။ဒေါန်ဆန်းစုကြည်ဟာလက်ရှိမှာတိုင်းရင်းသားတွေနဲ့ဆောင်ရွက်နေတဲ့ထာဝရညီညာရေးပြည်လည်မှုမရရှိနိုင်ဘူး။ဒါဟာမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုအမှန်တကယ်ဖော်ဆောင်နိုင်မှ ရှိနိုင်မဲ့ကိစ္စဖြစ်တယ်သို့သော်လည်းစစ်တကားတော်ကိုသဘောမတူဘူးလို့ဆိုပါတယ်စစ်တအနေနဲ့ရိုဟင်ဂျာတွေကိုဆင်းလင်းမောင်းထုတ်ခဲ့တဲ့နိုင်ငံတကာအခြေအနေကိုတောင်ဆန်းစုကြည်ကကိုဖီအန်နန်ထောက်ခံခဲ့တဲ့အတိုင်းသူပြင်ပြောင်းလဲလို့လည်းဆန္ဒရှိမယ်တကယ်ကြမှာစစ်တပောင်မှဖြစ်မယ်လို့လည်းသူကဖော်ပြထားပါတယ်ဒီလိုအခြေအနေမျိုးမှာတောင်ဆန်းစုနဲ့ဘာမှလုံးမပြနိုင်ရောနှစ်ထ ပြင်ဆင်ဖို့အားထုတ်တယ်ဆိုတာကိုသူကလုပ်ပြရမှာဖြစ်ပါတယ်စစ်တပ်အတွက်အကဲဆက်တဲ့ကိစ္စဖြစ်လို့ရုတ်တရက်ပြင်ထန်တဲ့ကိစ္စမဟုတ်ပါဘူးတဲ့ရန်ကုန်အခြေစိုက်သုံးသပ်သူတချို့ကကူကပြီးတော့ဆိုရေးထားပါတယ်အခုအချိန်မှာတော့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဆိုတဲ့ယာဒူးကိုဖန်တီးပြီးသမ္မတအထက်ကအုပ်ချုပ်နေပါတယ်စစ်တပ်ကသဘောမတူ Chigan Ubri Pinsin Ye Comedigo, Sitakus Leria, Kangwa Kevime, Tanka Pesumu La Lari, Nyabia Lani Jingulu, Lemakaman Ninhame, Nitam Sibulu, Tugatun Sabare, Dudole, Sitan, she knows her while he made a dikizao. Don San Sujiha, I can't then that demorizio posam tare, Sita ye swear Chigan Ubrigo Lekambi, Anao Tazundaza, Missangu Yagabi. Dudo Anasura, Piwa Mam Maya, Yadaga Kazi Yesrao, Gukamasu, Fizuavi, Suare. Daya, did you Mara set up Pitombo Josa Valime, Damazarin, two Pagin Usambi Lula Yayu Bigger, Tangigu, a Piwa Suguran Chukanema Chepare, at the chain Namabe, Indian Bangladesh Nangam Hale, Sheikh Hasinaha, set up Aumim Tunlan Nangera, Pitetre, the Giza Haleve, Don Sansujita, Ajazia Chepali Melo, Yetatawa.
Ujozana Biobiagiraba, Kuro, American Idiento, English Dingalago, the Lara Tanga, Pochama Chibari.
Dinim Nedre, Dimbia, Bimi, Idim Atumara,
Back Burner,
Chibari, Salumbanga, B A C K, Backga, now B U R. N E R burner ga mibo so ro sakai thong ye dai yai de be ga anao phe ma shi de mibo bo e ma mibo chang win ja du dui ti ja ma ba athu thapin kimmi gas da ma mho yesi mibo dui so yin a mya a phin le bo dui phit ja da mya le do a mya a phin che le shi da ga shi ga na phu phit ba le a yin jet si jin na go shi ma tha che pi a yin mlo de ha go ro nau ma tha pi A chain yama, cheddo melu, tari shida, torashimia, diva. Di daimave, back burner ye idiom de vega. Kissad kugu, yimji de nitamu, nama lume nitamu, uzabe lume nitamu, mashida, denido, bepe tara, kana ata tare chini mugu, saluda pipari. Di donne batelu, George Kubide umagu, na sinjijaya.
The health care issue. Was put on the back burner by the candidate. So this made the voters very unhappy. The healthcare issue was put on the back burner by the candidate. So this made the voters very unhappy. Back burner.
Black History Month လူမဲသမိုင်းတင်လာအဖြစ်တမန်တာပြီးအာဖရိကနွယ်ဘဝအမေရိကန်နိုင်ငံသားတွေရဲ့စံနမူနာတင်စရာကောင်းတဲ့ထူးချွန်မှုတွေကိုတတိယဂုံယူအားကျပွဲရည်ညွှန်းမိမောင်းထုတ်လေ့ရှိပါတယ်ရိုဆာပါခ်စ်ကတော့လူမဲတွေရဲ့သမိုင်းမှာအထင်ရှားဆုံးအမျိုးသမီးရွယ်ဖြစ်ပါတယ်လွန်ခဲ့တဲ့64လနှစ်က Lubulume Adayon Kwejare Senego, Gangwagere, Taman Lume, and Mutami, Mutami to Upite, Rosa Parks, man baga ye won yadigere luyaha. Kane chendi lu miadre do yuzea, chigevare, didrin by ye, mute miganama, dolla than Suzi tembia tavare.
I had not planned to get arrested. I had planned to do without having to end up in jail, but when I had to face.
Money ne, edinega, a punk cambo, you will be loadarum, hobabu. ထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါတယ်ဒါပေမဲ့လို့ကျမဖန်ခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအတင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲကြဆက်ဆံတာပိုပြီးခံလီပိုပြီးအနှင်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှူရှားမှုရဲ့နေ့ကနေ့ရဲ့လို့တင်စားခေါ်ပ โรซาบักซ์อตาหยองคว่จ้ําหมู่ซ้องตัดยีตะไมติงจูบ้องหมู่ญาโกติ๋นปะปิบุยีเว่เกิดาบาอุเมตะไมติงละซะเกิดากะร่อ1955ปีอเมริกันปี่ดองซุมาจี้จุนสนิปะเปี่ยวยีด้วยภွေซีบงฉีกันอุบัติปิเซ็งเจ้มาตะมัดทาปี50จาผิดเดลุซูยะมาบาฮาร์วาร์ดจองซินบูยะตะไมชิน Carter G. Woodson,တခြားအထင်ကအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေရဲ့ကျူးပန်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိမှပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတရိုင်းကဒီလကို Black History Month ရဲ့လို့တတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကျူးပန်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ရိုဇာပါ့ခ်ကတော့ အချင်းရှားဆုံးပုံကိုယ်တွင်တူးလို့ဆိုရမှာပါအချင်းကတော့1952ရာငါးဆယ်ငါးခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်40နှစ်အရွယ်ရှိပြီဖြစ်တဲ့ရိုဇာပါ့ခ်ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့အယ်လဘမ်းမပြင်းနဲ့မွန်ဂိုမရီမြို့မှာဘတ်စကားဒီဇင်ပေါ်မှာလိုက်ပါလာပြီးလူပြူတူးအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်ထိ
of the bus, a man occupied the seat with me.
Eddie Pascabo, ma, chimaru, lumeli ushigevare. The Uga, Brimba, Nakoma, Tainbi, Chimagaro, Dreambe by my tiny body. The Chadapema, now lume mute bean u tiny javare. Pascaya do, lubu mutad u delabi, Duga matayaniari. Duga, chimaru, alungu, kongani, pe busy genie. The Chatung Yagaro, Matajin, Tajine, Tabi Jari, Chimagaro, Pema Bibu, Eddie Dodge, Pankaya, Chote, Tek Kangayari, Lu, Ruza Baxa, Dumaguelo Miga, Jam Jam Jogerava, Kulu, Lubu Lume, Quejas Sandago, Kaniara, Mialule, Tunine, Kulu, Macamiana, Pilu, Akan Yegera, Pide, Lu, Ruza Baxa, Jogeragaro.
Well, I had work, and I can't say I wasn't tired, but that.
Chimaga look be mammy pianara. Dabi me, chma be manu, Pascabo ma coni agani, tabibu, nyeram hobabu. Chimani ne, chmaga, danya danji, Pascaga, baby, sida mulule, chma tabizia, jum shibu, chma yungi valley. Dabi, chmago, kulu, queja, sisanda mugule, chma macano, lo, sumpia de dwe, a kulu, Pascabo ma, coni agu, ma pay bigerava, lo, rusa baxa, biogera pibari. American Piron Zuma, racial segregation, look at it. A thayon, quejare, senegu, chindone, tozing up, hidwaya ma, lubuga, shidanko, lumeriga, no danko, nima, tanjaya be, lubu de dre, shidanko, nima, niam shi, no danko, ma, lumeriga, pe be jaya pibari. Dago rosa baxga, sanchin getawa. A ladue, jangwe, satau sangwe, yoshi yungwe, satpimale. Lubune Lumerigu, Queja Sesan Taraba. Rosa Baxue, Montgomery Mugrima, the Azayan Quejares Niku, Baskar Rivoma, the Cha Lume Mudmiriga, Akangelu, a Pan Kange Jayara Rile, Shigevare, Dabimelule Didica, Rosa Bax, a Pan Kangearo, Lumelu Queziga, Di Piaku, Macanore Due, Dunoma, Wangbi Yadi, Bigi Javare, Rosa Baxaro, Lopukebi, Alabama ma lo sham yare twe chong ni tu ne tu kimoha Detroit myo ku pyaung ke cha ya ba le thu sin lu mae phwe si phit de NAACP ya le di phyak ko san tat khan phit chi dan tin ke ba le ထူးသဖြင့် ထိုးစင်က ပြည်သူ့ခွင့်ရေး လှုပ်ရှားမှုမှာ ခေါင်းဆောင်ဖြစ် တက်လာသူကတော့ တရားဟောဆရာ ဒေါက်တာ Martin Luther King ဖြစ်ပါတယ် ထိုးစင်လူပြူလူမြဲ ခွဲခြားမှု ဆက်ဆံရေး အဆုံးသတ်ဖို့ ညင်ကြံစွာ တိုက်ပွဲဝင်ဖို့ ဆုံးဖြတ်ခဲ့သူ ဒေါက်တာ King ပြောခဲ့တာကိုလေ ပြန်ပြောင်းတင်ပြလိုပါတယ်
Segregation in public transportation will pass away eventually.
အများပြည်သူအသုံးပြုတဲ့တည်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်ဆင်ခြင်တုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို
ေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုတ်ကြံခံခဲ့ရပါတယ်။ရိုဇာပါက်စ်ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့တယ်လို့ဒီထရိုက်မြို့မှာလူမဲလူငယ်တွေအတက်မွေးဝင်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုဒန်းသူခွင့်ရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုခုနှစ်မှာထိုစဉ်သမ္မတဘီလ်ကလင်တန်ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတဆိပ်ဖြစ်တဲ့သမ္မတရဲ့လွတ်မြောက်မှုဆုတဆိပ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရွှေတဆိပ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမ္မတကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ကတဲ့အမေရိကန်သမိုင်းမှာအထင်ကြီးအကြဆုံးလူမှုရေးအပြောင်းလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ဂရုတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါနောက်နှစ်ပေါင်း90ကျော်အောင်ပဲရူဆာပါက်စာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းလူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူကိုတမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတဆိပ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရွှေတဆိပ်စုသူ့ကိုချီးမြှင့်ပါတယ
်ရိုဇာပါက်စ်ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထို့စဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့တမရဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within ourselves the courage
ကျွန်တော်တို့ဒီကနေ့ဂါရဝပြုတဲ့ Rosa Parks ဟာနိုင်ငံရေးယာတုလက်ကင်ထားသူမဟုတ်ပါဘူးကျော်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းစွာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက်ကြွားဘွားရသူလည်းမဟုတ်ပါဘူးသူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့စမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးစစ်စစ်နေတဲ့အမျိုးသမီးရဲ့အမိဟာလွှတ်တော်အမတ်တွေသမ္မတတွေရဲ့အမိကိုမေးသွားတောင်မှသူ့အမိကိုတော့အမဲသတိရနေကြမှာပါ
ရိုဇာပါက်စ်ကိုကာရဝပြုခဲ့သူနောက်တူကတော့ဝါရှင်တန်ဒီစီအောက်လွှတ်တော်မှအလီနာဟ ோம் စ်ပဲဖြစ်ပါလေ
In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတီးပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ
1973ခုဖေဖော်ဝါရီလ4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှဖြစ် Rosa Parks စိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင်
တော်လနာတန်ရဲ့မြို့သမီးကဏ္ဍကိုနားဆင်ကြရပြီးမှာတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါက်ကင်မျိုးသက်ကတင်ဆက်မှာဖြစ်ပါလေ
2019 February လာစမ်းမှာမွန်ပြည်နယ်ရေးမျိုးကရှေးဟောင်းကျုံးတော်ကြီးကမှာမိသားက9စီး8စီးတိုက်စာ9တွေအစုလိုက်ပြုံလိုက်တည်ဆုံးခဲ့ရပါတယ်။အားကြောင့်ပါလေကိုယ်တိုင်သွားရောက်စူးစမ်းခဲ့တဲ့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူကပြောပြပေးနေပါ။
တော်တော်ကြီးပါတယ်။မျိုးနယ်တော်မှာရှိတဲ့ကျွန်တော်ကအန်းကျုံးပေါ့ဗျာ။ကျုံးမှာဖြစ်လာတဲ့ကံကြီးပေါ့။ကံကြီးဆိုတော့ channel အသုံးတော်မရှိပါဘူး။ကျွန်တော်နားလည်တော့ပေါ့လေ။ဒီကံက3ပေလောက်ပဲအသက်ရှိတော့တယ်။ ငါရီကနော်လာလို့ကြတော့ငါရီတကံတအားကိုမြားသွားတာပေါ့နော်ဒီကံကတော့မှာဘာမှအပင်တော်မရှိတော့ဘူးပြောတယ်ငါရီကုန်စားကုန်တာဖြစ်တယ်ဟောအဲ့မှာလူတွေကဒီနာလည်းဟိုဖျားလေးပါလို့ရှိရောငါကကြွေးကြပါလားဒါတို့ကငါလာခဲ့ကြငါလာလို့ကြဒါတို့ကဆိုရတယ်ငါမျိုးဆိုင်ခဲ့တယ်ငါမျိုးပြောအောင်ဆိုတော့ထည့်ပြီးတော့အဲ့မှာရှိရဲ့
ငါရည်တက်တာဒါတအားကိုပေါက်ပွားပြီးတော့တိုးပွားပြီးတော့ကန်ချက်သွားတယ်တဘောလို့ကျွန်တော်တို့လည်းသတ်ပါတယ်အခုလိုကန်ချက်သွားလောက်အောင်များတဲ့ငါးတွေရှိတဲ့နေရာမှာမြန်မာတွေရဲ့ဓလေ့အရငါးလွတ်ကြတာနဲ့အစိုးရဘိုင်းကငါမျိုးမတော့အောင်ငါးထည့်ပေးလိုက်ရဲ့အကျိုးဆက်ကိုကြည့်ရအောင်ပါကျွန်တော်တို့ကတော့တူတယ်လို့ကိုယ်တယ်လို့ပေါ့ဗျာဒီလိုယုံကြည်မှုနဲ့လို့တော့လည်းရည်ရည်အပြည့်နေတာကျွန်တော်
ငါမျိုးစုံရှိတာဟုတ်ကဲ့ရေမော်လေးတွေပဲစားတယ်ငါတို့လေးတွေရှိတယ်ငါတို့လေးတွေမှာစားတယ်ငါမျိုးစီနဲ့သူသင်ငယ်တင်ခဲ့ပေါ့သူရဲ့ဇီဝကွန်ဆက်ရရောတော့ကျွန်တော်တို့ဒီမှာပေါက်လေပြီးတော့လွတ်တဲ့ငါတွေကငါတီးလို့မရန်တို့ဒီလိုမျိုးပဲနှစ်ခုလို့ပဲဖြစ်တယ်ဆိုတော့ဒီငါတွေကပြန်ပြီးတော့ငါတို့တွေပြန်စားပါလေဒါတော့ဘာသာရေးနေနေကျွန်တော်တို့ဟိုကိုလိုကံလာဖြစ်နေတဲ့အချက်လေးပြ ဖြစ်တယ်ပေါ့အစိုးရအနေနဲ့ကတော့ငါမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေဖမ်းတဲ့အတွက်ဖမ်းတဲ့အတွက်ငါတွေအကုန်ပြီးပေါ့မျိုးတုံးပြီးတော့တဘာဝတိုင်းပြန်ဖြည့်ပြီးခဲ့တဲ့နေရာမှာသူတို့ကလူတွေစားလို့ရအောင်ငါမျိုးတွေထည့်နေဆိုပြီးတော့သူတို့ကတော့မျက်စားငကြင်းလို့ဟာတွေထည့်ကြတာပေါ့ဗျာမျက်စားငကြင်းဆိုတော့သူ့ရဲ့တဘောကတော့စားစားငါမျိုးမဟုတ်ဘူးရေပေါ်တွေလည်းစားတယ
ရဲ့အားဖြင့်ပေါ့အရင်အားဖြင့်သူကတရားတော်များကိုယူထားလိုက်တဲ့ဆိုလည်းကျန်တဲ့ငါးမျိုးလေးတွေဒီလိုခက်ခဲရှိရပါတော့နောက်တစ်ခုကအဲ့ချိန်လိုက်တဲ့ငါးရောင်ဘယ်လောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကဆင်းရဲရချက်တွေပေါ့ဗျာဘာပဲပြောပြောငါ့လို့ကုသိုလ်ယူကြတယ်မြို့လေကောင်ကတင့်တယ်လာတယ်ရေကန်ကြီးမှာဖေဖော်ဝါရီလဆန်းကမမျှော်လင့်ပဲငါးရီအဆုလိုက်ကြုံလိုက်တည်ဆုံးခ
1.93 PM,
ရင်းမြစ်တရားကြီးကိုစမ်းကြည့်တယ်။ရင်းမြစ်တရားကြီးကတော့ပုံမှန်ပဲဆိုတော့ဘာမှဆိုရင်ဘုကံရံရှိဘူးပေါ့။ပထမကျွန်တော်ထင်တာအဲဒီရင်းမြစ်တရားကြီးကအရောက်ကနေပြီးတော့သူရင်းငန်တက်လာတဲ့ခါကျတော့ဒီဘက်ကနေကိုရင်းငန်ထိုးတဲ့ခါကျတော့ငါဒီသေးလာပေါ့ဒါလည်းပြသချက်ချက်ပေါ့။
ตัวเลยเองงั้นทุกอย่างเราไม่เข้าหูยี่เนี่ยเลยไม่ใช่เนี่ยผมเหมือนจะตาเสียอ่ะตัวเองลูนี่กันลูนี่ยืดเยื้อนี่จะเราใช้อะไรได้ขามาไนเตรตยาล่าเราจะเอาไปดีทางนี้อ่ะเออที่วันนั้นเนี่ยโมนิอาเนี่ยที่กันอยู่เอาวันนี้เราจะเราไม่เอาอีกตัวเลยตัวเราไนเตรตฟองเนี่ยยืดเยื้อตัวอยู่ยืดเยื้อที่ล่าหรือลูนี่ต้องเนี่ยยืดเยื้อที่ล่าสุดฮะ
เส้นทางนี้เช่นอะไรก็ในทริปเจอเราลุยเต็มซาลูกับลูกพี่เสียก็สิ่งนั้นวะเนาะเพราะด้านนั้นเราจะเช็คสองที่อ่ะไม่จำเป็นว่าเลยยืนยันตัวเองชี้อะไรจะเราอยู่ไปอ่ะที่เราจะยืนยันตัวเองชี้อะไรก็เออเพราะเอาน่าจะเป็นอะไรยืนยันมาเราจะติดกันไหนเนาะเสียงเสียงฟูดูแล้ววะเนี่ยมาเรียนงานเราจะเดลิจาวแต่ว่าวันเช้าเขาหาเส้นไม่ที่กันเสียบุบารีเล่าสาวไหนมาเดนเนี่ย
ยังมาเช็ดตัวเลยเขาหนุ่มหน้าอยู่ที่เราเนาะงานเราตายเส้นยืนเป็นงานเราช่วยเขามาเลยเส้นเรนนี่เราเดินเนี่ยส่วนเราตีไปเดินมาเลยตัวอุณหภูมิสั่งมันยังเลยเช่นมาตาช่วยตอนนี้ตัวก็เนาะลูกแกนี่ตัวที่ใส่ดีอยู่ตัวลูกยังช่วยเขามาแต่เราวัดฟรานต์เอเรียยังทำไม่ใช่เลยยี่สิบเอ็ดเนี่ยมาเอเดียตัวนี้เอเดียเซาท์ยังเลยน้องมิวเลมันตัวยังยี่สิบเอ็ดเลยแล้วมันมีตัวก้อนเลยตัวที่ยังสเก็ตอาร์ทเลยยี่สิบเก้าเลยตัวทำไม่ใ
ဒီမှာပဲရှင်းလာလိုက်ပါစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်မယ်နော်
ရောဂီမျိုးတဲ့ရဲ့အသိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email list burmese@voanews.com ဆက်သွယ်ခြင်းနဲ့ဆိုရင်တော့ လိပ်စာက VOA မြန်မာပိုင်းအစီအစသ်တစ်ဆင့် စာရိုက်တာမှ 855 ရန်ကုန်စာရိုက်ကြီး ရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ အခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာ သတင်းအချင်းချုပ်ကို ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်
မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ဆိုင်တဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကို ဖေဖော်ဝါရီ လနောက်ဆုံးပတ်တွင် စတင်ကျင်းပပို့ရှိတဲ့ ကုလသမဂ္ဂလူခွင့်ရေးကောင်စီအကြိမ်40မြောက်အစည်းအဝေးမှာ ဥရောပသမဂ္ဂ EU ကဥဆောင်တင်သွင်းသွားမယ်လို့ EU ပြည်ပရေးရာဌာန EES ရဲ့ ဖေဖော်ဝါရီ 22 ရက်နေ့သတင်းတစ်ပုဒ်မှာဖော်ပြထားပါတယ် အစည်းအဝေးကို ဖေဖော်ဝါရီ 25 ရက်နေ့ကနေမတ်လ 22 ရက်နေ့ထိ ဂျနီဗာလူခွင့်ရေးကောင်စီဌာနချုပ်မှာကျင်းပမှာပါ အဲဒီဆုံးဖြတ်ချက်မူကြမ်းမှာ မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာ ကုလသမဂ္ဂထူးဆောင်ရေးစစ်ဆေးရေးမှူးခံထားတာကိုတည်တံ့တိုးဖို့နဲ့ လူခွင့်ရေးကောင်စီက 2018 ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာတရားစွဲလွှတ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့လုပ်ငန်းတွေအမြန်ဆုံးစတင်နိုင်ရေးတောင်းဆိုတာတွေပါဝါမှာဖြစ်တယ်လို့ဂျနီဗာခြေဆိုင် ကုလသမဂ္ဂဆိုင်ရာအီယူကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲတမ်မန်ကြီးဝေါ်ဒစ်စတီဗန်စ်ကပြောတာကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ် မြန်မာနိုင်ငံကလူခွင့်ရေးနဲ့လူကမ္ဘာခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ခဲ့တဲ့ဥရောပသမဂ္ဂ EU အဖွဲ့ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာပြည်ခီးစဉ်ပြီးဆုံးသွားပါပြီ။ဖေဖော်ဝါရီလ17ရက်နေ့ကနေ26ရက်နေ့အထိမြန်မာပြည်ကိုတွားဥလိလာခဲ့တဲ့ဥရောပသမဂ္ဂနဲ့ဥရောပသမဂ္ဂပြည်ပရေးရာဌာနကအဆင့်မြင့်တာဝန်ရှိသူတွေရဲ့ခီးစဉ်အဆုံးသက်သွားတာဖြစ်ပါတယ်။အဲ့ဒီအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိခဲ့တဲ့ချက်လွတ်တွေကိုသူတို့ဆက်လက်ဆန်းစစ်သု အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးကုလသမဂ်သဘောတူစာချုပ်စီဒေါ်ကော်မတီရဲ့80နှစ်ကျေးမြောက်အစည်းအဝေးကိုဖေဖော်ဝါရီလနှစ်နှစ်ရတောက်ကြာနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပပြီးမြန်မာနိုင်ငံရဲ့ပတ်သက်လို့ဆွေးနွေးကြပါတယ်။အထူးသဖြင့်တော့နိုင်ငံတကာကရိုဟင်ဂျာလူခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူနည်းစုအမျိုးသမီးနဲ့မိန်းကလေးတွေ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုကြည်ကျော်သိပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမဆူရင်တွေ့ဖြစ်ပါတယ်အတန်းမှန်ဆိုင်ရာအင်ဂျင်နီယာရောကယ်ဗင်ဖောင်လာဖြစ်ပါတယ်ဒီမနက်အတွက်VOA အစီအစဉ်လေးကိုလိုင်းလို့မိတာ30နဲ့40လေးဆက်ရှစ်တို့ကနေထုတ်လွှင့်ခဲ့တာပါသောရရှိမြန်နယ်တကွာမြန်မာပြည်သူပြည်သားအားလုံးကိုရောက်စိတ်ပါရှင်လန်းချမ်းမြေကြပါစေVOA ကိုနားဆင်တဲ့
This program has come to you from the Voice of America, Washington.